ဂျပန်နိုင်ငံမြောက်ပိုင်းမှာတော့ဒီနေ့စီးနှင်းတွေအကြီးအကျယ်ကျနေပြီးပင်လယ်ပြင်မှာလည်းလှိုင်းကြီးလေထန်နေပါတယ်။အခုလိုစီးနှင်းတွေအကြီးအကျယ်ကျပြီးအပူချိန်ဟာစံချိန်တင်လောက်ကျဆင်းနေတာကြောင့်ဂျပန်နိုင်ငံတဝက်မှာတရီပို့ဆောင်ရေးလုပ်ငန်းတွေမပြေးဆွဲနိုင်တော့ပဲခီးစဉ်တွေတော်များများဖြတ်လိုက်ရပါတယ်။ယထာခီးစဉ်ရာနဲ့ချီဖြတ်လိုက်ရပြီးလေရင်ခီးစဉ်တွေလည်းအတော်များများဒီနေ့မပြေးဆွဲနိုင်တော့ပါဘူး။ဟော့ကိုင်းတို့ကျွန်းမှာဆိုရင်စီးနှင်းတွေအများပြားကျပြီးနှင်းမုန်တိုင်းသတိပေးချက်ကြောင့်တချို့လမ်းတွေကိုပိတ်လိုက်ရတယ်လို့ရှင်းရှင်းနိုးစုရွာမှာတော့လမ်းသွားလမ်းလာတယောက်တည်ဆုံခဲ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့ဂျပန်နိုင်ငံအလဲပိုင်းနဲ့အနောက်ပိုင်းဒေသတွေမှာတော့စီးနှင်းတွေကြောင့်မနေ့ကလမ်းတွေပိတ်ပြီးတဲ့နောက်ဒီနေ့မှာတော့အာနာပိုင်တွေဘက်ကတချို့အမြန်လမ်းပိုင်းတွေကိုပြန်ဖွင့်ပေးဖို့အတွက်ပြင်ဆင်နေကြပါတယ်။မနေ့ကလမ်းတွေပိတ်သားတဲ့အတွက်တချို့ကားတွေတရက်ကျော်လောက်လမ်းပေါ်မှာပိတ်မိခဲ့ကြပြီးအလို့သမားတွေကကားမောင်းတဲ့သူတွေကိုအစားအစာနဲ့ရေတွေမျှဝေပေးခဲ့ကြပါတယ်ခင်ဗျ။